မနေ့ကတည်းကရခိုင်ပြည်နယ်မှာရောက်နေတဲ့သမရဥသိန်းစိန်ဟာဒီကနေ့ညနေပိုင်းမှာတော့တန်တွဲမျိုးစီရောက်သွားပါပြီ။တန်တွဲမျိုးနဲ့အနီးအနားမှာအကြမ်းဖက်ဒီကယုံတွေကြောင့်မတိမငြိမ်ရှိနေချိန်မှာပဲသမရဥသိန်းစိန်ရောက်သွားတာပါ။တန်တွဲမျိုးစီမသွားခင်စစ်တွေမျိုးမှာတော့ရခိုင်ပြည်နယ်အတွင်းကတိုင်းရင်းသားခေါင်းဆောင်တွေဘာသာရေးဆိုင်ရာခေါင်းဆောင်တွေကိုသမရဥသိန်းစိန်တွေ့ဆုံခဲ့ပါသေးတယ်။ဒီအကြောင်းပြည့်စုံလို့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဘာသာရေးနဲ့လူမျိုးရေးဆန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာသုံးရကြလက်ပတ်ဖို့အတွက်သမရဥသိန်းစိန်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာလ၁ရက်နေ့ကရောက်ရှိသွားကြတာဖြစ်ပါတယ်။သမရဥသိန်းစိန်ဟာဒီကနေ့စစ်တွေမြို့မှာရှိတဲ့တိုင်းရင်းသားကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့မနက်ပိုင်းမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်သတင်းထုတ်ပြန်ရေးကော်မတီအတွင်းရင်းမှူးဦးဝင်းမြိုင်က VOA ကိုပြောပါတယ
်။ဒီနေ့မနေ့မှာရခိုင်ဘက်ကကိုယ်စားလှယ်တွေရောဘင်္ဂလီဘက်ကကိုယ်စားလှယ်တွေရောသမရကြီးကခေါ်တွေ့ပါတယ်။စစ်တွေမှာပါခင်ဗျ။ကျွန်တော်တို့တိုင်းရင်းသားထဲမှာတော့ဘုန်းကြီးမပါပါဘူးခင်ဗျာဒီမူဆင်ထဲမှာတော့ဘုန်းကြီးတို့သူတို့ဒါလာရှာပြီးပါပါမိမယ်ခင်ဗျာ
အဲ့ဒီလိုတွေ့ဆုံတဲ့အထဲရခိုင်တိုင်းရင်းသားမျိုးမိမျိုးဖားတွေအစ္စလမ်လူမှုရေးခေါင်းဆောင်တွေလည်းပါဝင်တယ်လို့သိရပါတယ်တမရဦးသိန်းစိန်တဲ့အဖွဲ့ဟာဒီကနေ့စစ်တွေမျိုးအနီးဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတန်တွဲမျိုးမှာညအိပ်ရနာမှာဖြစ်ပါတယ
်အဲ့ဒီမျိုးကိုလက်ဒီနေ့တော့လက်ကြည့်ပါတယ်ခင်ဗျာဒီနေ့လက်ကြည့်ပြီးတော့ကျွန်တော်တို့ဌာနဆိုင်ရာတွေနဲ့ကြီးဝေးလို့ပါတယ်ခင်ဗျာပြီးတော့ကျောက်ဖြူပဲကိုဆက်ပြီးထွက်ခွာပါတယ်ခင်ဗျာကျောက်ဖြူကျောက်ဖြူကနေပြီးမှတန်တွဲကိုသွားမှာပါခင်ဗျာ
တန်တွဲမြို့ဟာလွန်ခဲ့တဲ့စက်တင်ဘာလ28ရက်နေ့ကတည်းကစုပူအကြမ်းဖက်မှုတွေရက်ဆက်ဖြစ်ပေါ်နေတဲ့မြို့ဖြစ်တယ်လို့အရင်စုပူမှုတွေဖြစ်ပေါ်တော့ကတည်းကထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုဆက်လက်ထုတ်ပြန်ထားတဲ့မြို့လည်းဖြစ်ပါတယ်စုပူမှုတွေညင်သက်သွားပြီးတဲ့နောက်ပုံမှန်144ကိုည17နာရီကနေမနက်4နာရီအထိရှော့ချထားခဲ့ပေမဲ့လည်းအခုအသစ်ပြန်ဖြစ်လာတဲ့စူပူအကြမ်းဖက်မှုတွေကြောင့်ညနေ6နာရီကနေမနေ့6နာရီအထိတိုးချက်တက်မှတ်လိုက်တယ်လို့ဆိုပါတယ်။တမရအုပ်သိန်းစင်ကတော့စူပူမှုတွေဖြစ်ပေါ်နေတဲ့ကြားကပဲမူလကစီစဉ်ထားတဲ့အတိုင်းတန်တွဲမြို့ကိုရောက်သွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရသတင်းထုတ်ပြန်ရေးကော်မတီအတွင်းရေးမှူးဦးဝင်းမြိုင်ကတော့အခုစူပူမှုတွေဟာတန်တွဲမြို့ပေါ်မှာဖြစ်နေတာမဟုတ်ဘဲတခြားမြို့နဲ့ဝေးတဲ့ဒေသတွေမှာဖြစ်နေတာကြောင့်တမရခီးစဉ်အတွက်ဘလို့မှအနောက်အရှက်မဖြစ်နိုင်ဘူးလို့ဆိုပါတယ်။
ဘာမှဖြစ်နိုင်ကြအကြောင်းရှိပါဘူးခင်ဗျာတန်တွဲက29ရက်နေ့30ရက်နေ့ကြာအေးသေးပါဘူးခင်ဗျာဒီကောလာဟာတာတွေရောက်လာလူတွေကဟိုပါလာမှုနည်းနည်းလေးချမလာလို့ရှိပါတယ်တန်တွဲမှာဘာမှမဖြစ်ပါဘူးအခုဖြစ်တာကတန်တွဲနဲ့အမိုင်း25မိုင်လောက်ဝေးတဲ့ရွာတွေမှာဖြစ်တာပါခင်ဗျာအဲကျွန်တော်တို့တာဝန်အဲ့မှာတာဝန်ပြတဲ့ဝင်းကြီးကမနေ့ကတည်းကမနေ့ကမနေ့ကတည်းကသွားပါတယ်ခင်ဗျာအဲ့ဒီမှာဝင်းကြီးတွေမသွားခင်တည်းကလည်းအဲ့မှာလူမျိုးရေးအဖွဲ့တွေကဖြစ်တဲ့နေရာတွေကိုအကျဉ်းမဲ့သွားကြပါလေတော့တချို့နေရာလေးတွေကကျွန်တော်ချောင်းတစ်ဖက်ကဟိုမဖြစ်ဘူးလို့အရင်နေတဲ့နေရာလေးကိုကျွန်တော်တို့ကလူမျိုးရေးကလည်းဝေးတယ်လေအဲ့ဘက်ကြီးကတော့
ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေရေရှည်ပြည်လည်နိုင်ရေးလှုပ်ဆောင်ဖို့တရားဥပဒေစိုးမိုးရေးနဲ့လက်ရှိရခိုင်အစိုးရအဖွဲ့လှုပ်ဆောင်နေတဲ့တခြားလုပ်ငန်းတွေမှာဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာတွေကိုကိုယ်တိုင်လေ့လာသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့သမရဦးသိန်းစိန်ဒီခီးစဉ်ကိုတွားတာဖြစ်တဲ့အကြောင်းသမရယုံတာဝန်ရှိသူတူက VOA ကိုမနေ့ကပြောပြခဲ့ပါတယ်ဒီခီးစဉ်တွင်သမရဦးသိန်းစိန်နဲ့အတူပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဦးကိုကိုနေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းဟိုတယ်နဲ့ခီးဝန်ကြီးဦးထေအောင်သမရယုံဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးသိန်းနဲ့ဦးတင်နိုင်သိန်းဒုတိယဝန်ကြီးတွေနဲ့စစ်ဖက်အရာရှိတွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ